လုံချုံရဲကောင်စီဥက္ကဋ္ဌရဲ့မြမအရေးကြီးညာချက်ဟာရခိုင်ပြည်နယ်မြောက်ပိုင်းပြဿနာဖြစ်ရှင်းရေးမှာအရေးပါတဲ့ခြေလှမ်းအဆင့်ဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂေါတာရက်ကပြောပါတယ်။ဒါအပြင်ကုလသမဂ္ဂထွေထွေညီလာခံရဲ့ဒီနှစ်ဆုံးဖြတ်ချက်မှာမြမအရေးထက်သွင်းဖို့စောင့်ဆိုင်းနေတယ်လို့လည်းဆိုပါတယ်။မြမအစိုးရဘက်ကတော့လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ကိုကန့်ကွက်ထားပြီးကုညီရာထက်အဟန့်တားဖြစ်စေတယ်လို့လည်းတုံ့ပြန်ထားတဲ့အကြောင်းမတ်အင်ဂျင်နိုင်ကပြောပြပေးမှာပါရှင
်။မင်းတောက်ကြာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့အတွေ့အေးမှုချုပ်ရဲ့အထူးသတင်းစာရှင်းလင်းပွဲအတွင်နိုဝင်ဘာလ6ရက်နေ့ကချမှတ်ခဲ့တဲ့မြမအရေးလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်နဲ့ပတ်သက်လို့သူကအခုလိုပြောသွားပါတယ
်။ Well, I believe that the presidential statement was an important step forward.
ပြောသားတာကလူကြုံရေးကောင်စီဥက္ကဋ္ဌရဲ့ညင်ညာချက်ဟာရှေ့ဆက်လှမ်းဖို့အရေးပါတဲ့အဆင့်ဖြစ်တယ်လို့သူယုံကြည်တဲ့အကြောင်းဒီလိုဆောင်ရွက်ရမှာလူကြုံရေးကောင်စီအနေနဲ့ရင်ဆိုင်ရတဲ့အကန့်အသတ်တွေရှိနေတယ်ဆိုတာတိတိတသားသတိပြုမိကြောင်းဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံမှာအဖွဲ့ဝင်နိုင်ငံအတော်များများအဆိုပြုထားတာတခုရှိပြီးတော့ဒီရလက်ကိုလည်းစောင့်ဆိုင်းနေကြောင်းပြောသားတာဖြစ်ပါတယ်ဒါအပြင်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းအဖွဲ့ဝင်နိုင်ငံအတော်များများအဆိုပြုထားတဲ့အချက်ရှိနေကြောင်းနဲ့ဒီရလက်ကိုစောင့်ဆိုင်းနေကြောင်းအန်တိုနီယိုဂူတာရက်စ်ကပြောသွားတာဖြစ်ပါတယ်။လုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်မှာရောအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်အတွက်အဆိုပြုထားချက်မှာရောကုလသမဂ္ဂအထွေထွေမှုချုပ်ဘက်ကအရေးယူဆောင်ရွက်ဖို့အတွက်အကြံပြုချက်တွေနဲ့မေတ္တာရက်ခံချက်တွေအများပြားပါဝင်ပါတယ်။ဒါရီအားလုံးကိုသူ့အနေနဲ့အပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်မှာဖြစ်ကြောင်းအတွင်းရေးမှူးချုပ်ကပြောပါရယ်မဖြစ်မနေလုံးဝဦးစားပေးဆောင်ရွက်ရမယ်လို့အပ်နေတဲ့အချက်တွေနဲ့ပတ်သက်လို့အတွင်းရေးမှူးချုပ်ကသတင်းတောက်တွေကိုအခုလိုပြောပါရယ
် And indeed we insist on the need to make sure not only that all violence against this population stops but also we need to insist onunhindered humanitarian access
သူပြောသွားတာကအသေးချာဆောင်ရွက်ရမယ်လိုအပ်ချက်ကိုကုလသမဂ္ဂအနေနဲ့တောင်းဆိုရမှာဒေသခံတွေအပေါ်အကြမ်းဖက်မှုအလုံးရက်တန့်ရေးတယ်မဟုတ်ပဲရခိုင်ပြည်နယ်မြောက်ပိုင်းတစ်ခုလုံးမှာလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိဝင်ခွင့်ပြုရေးကိုပါတောင်းဆိုဖို့လိုအပ်ကြောင်းဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ဒေသခံမှန်သမျှအလုံးအတွက်နေရရင်ပြန်ခွင့်လုံလုံကျုံကျုံတိတ်ခါရှိရှိနဲ့လူလူလားလားပြန်နိုင်ရေးအခိုင်အမာပြောကြဖို့တောင်းဆိုကြောင်းဒေသခံတွေထွက်ခွာထွက်ပြေးရတဲ့မူလနေရာတွေစီပြန်သွားလို့မရတဲ့ဒုက္ခသည်စခန်းတွေမှာမထားဘဲသူတို့ရဲ့နေရရင်းရွာတွေစုကိုပြန်သွားခွင့်ပြုဖို့လေကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းပြောသွားတာဖြစ်ပါတယ်။ဒါအပြင်နေရရင်းပြန်နေထိုင်ခွင့်ပြုဖို့နဲ့တရားဝင်အထောက်အထားစာရွက်စာရမ်းတွေထုတ်ပေးဖို့စတဲ့အဓိကကြတဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းဖို့လိုအပ်ကြောင်းလည်းကုလသမဂ္ဂအထွေထွေမှုချုပ်ကပြောပါတယ
်။ On the other hand, we go on considering that it is absolutely essential to address the root cause of the problem which
သူပြောသွားတာကအခြားတစ်ဖက်မှာလည်းပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြည့်ရှင်းဖို့အမှန်တကယ်လိုအပ်ချက်တွေကိုကုလသမဂ္ဂဘက်ကစဉ်းစားနေပြီးဒီအကြောင်းရင်းတွေဟာနိုင်ငံသားဖြစ်ခွင့်နဲ့ဒေသခံတွေရဲ့တရားဝင်နေထိုင်ခွင့်စတဲ့ပြဿနာတွေပေါ်မှာအများကြီးမူတည်နေတယ်လို့ပြောသွားတာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်နယ်ပြဿနာကိုအအောင်မြင်မြင်ဖြည့်ရှင်းနိုင်ရေးဩစာရှိတဲ့နေပယ်အားလုံးကနေညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းမစ္စတာဂူတာရက်စ်ကသတင်းတောက်တွေကိုပြောပါရရှင်။